တော်ရရှိများရှင် ဒီကနေ့ ဟာကူလာ တမကနိုင်ငံ ရေးရာ လက်ထောက် အတွင်းရေးမှုချုပ် မစ္စတာ Ibrahim Gambari ရဲ့ မြန်မာနိုင်ငံ ခီးစဉ် ဒုတိယမြောက်နေ့ ဖြစ်ပါတယ် မြန်မာနိုင်ငံအရေးအခြေအနေတွေတိုးတက်လာစေရတဲ့မြန်မာအစ်အစိုးရနဲ့ကုလသမဂ္ဂကြားပူးပေါင်းဆောင်ရွက်မှုတွေပိုများလာအောင်ရည်ရွယ်တဲ့ဒီခီးစဉ်ပထမနေ့မနေ့ကတော့မြန်မာအစ်အစိုးရဝန်ကြီးတချို့နဲ့မစ္စတာကမ်ဘာရီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကဲကိုတားညုံရေဒီမစ္စတာကမ်ဘာရီရဲ့ဒုတိယနေ့ခီးစဉ်မှာဘာတွေများထူးခြားတာရှိပါလဲပြောပြပါရှင်။ဟုတ်ကဲ့ပါခင်ဗျာ။မစ္စတာကမ်ဘာရ
ဒီကနေ့ဟာကုလားသမဂ္ဂနိုင်ငံရေးရလက်ထောက်အတွင်းရေးမှုကြောင့်မစ္စတာအေဘရာဟမ်ကုဇလေရီနောက်နိုင်ငံရေးပတ်တီကကုဇလေရီပြည်သူ့လွတ်တော်ကုဇလေရီနဲ့လည်းတွေ့ဆုံခဲ့တယ်လို့အမျိုးသားညီလာခံချင်းပါရေးကော်မရှင်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးသိန်းစိန်နဲ့လည်းတွေ့ဆုံတယ်လို့သိရပါတယ်။အခုအမျိုးသားညီလာခံမှာပါဝင်ရမရှိတဲ့နိုင်ငံရေးအစုအဖွဲ့တွေပါဝင်မြန်မာနိုင်ငံသားအားလ မစ္စတာဂမ်ဘရီကထောက်ပြပြောဆိုခဲ့တယ်လို့ရန်ကုန်ကုလသမဂ္ဂပြည်ငယ်ဌာနကသတင်းထုတ်ပြန်ပါတယ်။အမျိုးသားညီလာခံမှာမပါဝင်တဲ့အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့မနက်ဖြန်မွန်လွဲပိုင်းမှာတွေ့ဆုံဖို့စီစဉ်ထားတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ပြည်ထောင်ဝင်ကြီးဌာနရဲမှုတယောက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအခုညနေပိုင်းကပဲအကြောင်းကြားခဲ့တယ်လို့အဖွဲ့ချုပ်ရဲ့တွင်မှုဥလွင်ကအခုလိုပြောပါတယ
်။တပ်ပြားတဲ့လူညနာရီမှာတွေ့မှာ။
ပမာတွေ့မှာလည်းငယ်
။ဟာငယ်တော့ဒီတခါတွေ့တဲ့နေရာမှာပဲ
။အစိုးရအေဂီယာမှာပေါ့
။ဟုတ်တယ်ဆိုစွာအေဂီယာမှာ
။ဂျွန်ဆာစုကြည်နဲ့တွေ့ဖို့စီစဉ်ရောပါကြားလည်းမသိဘူး
။အဲ့ဒါလည်းအရင်လိုပဲအတူတည်းကျွန်တော်တို့နဲ့တီးကြစီတွေ့မယ်လို့သိရတယ်
။ဟုတ်ကဲ့အငယ်စီကဘယ်သူတွေတော့တွေ့မလဲခင်ဗျ။အ
ဲ့ဒီတပွဲလုံးမှာခေါင်းယောက်ရှိတယ်
မစ္စတာဂမ်ဘရီဟာမနစ်ကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်အပြင်စစ်ဆိုးရကြောထောက်နောက်ခံပေးထားတယ်လို့များကယူဆတဲ့ရခိုင်မြမဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းသာစီလုံးညီညွတ်ရေးပါတီတပ်ဆညနဲ့တွေ့ဆုံခဲ့ပါတယ်။ဒီတစ်ခေါက်မှာတော့သူတို့နဲ့တွေ့ပတွေ့ဘာမှအကြောင်းကြားတာမရှိဘူးလို့တပ်ဆညပါတီရုံးကပြောပါတယ်။အကဲများမစ္စတာဂမ်ဘရီကသူတို့ပါတီနဲ့တီးကြားတွေ့ဆုံခဲ့ရင်တော့မြန်မာနိုင်ငံကိစ္စကုလသမဂ္ဂလူညွတ်ကောင်စီအစည်းအဝေးမှာထည့်သွင်းဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာသူတို့ရဲ့သဘောထားကိုပြောမယ်လို့တပ်ဆညပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်အငြင်းစားပူကျုပ်ချက်လိုက်က view ကိုခုလိုပြောပါတယ
် foreign မနေပြီဆိုတဲ့သဘောတော့ဒါတောက်ပြမှာပေါ့
ဘယ်လိုသဘောလဲအငယ် foreign မနေပြီဆိုတာ
security council တင်စရာကိစ္စမှမဟုတ်ပဲ regional view ဆိုဘာမှမတိကြတာဘဝပြီးပတ်ဝန်းကျင်ကနိုင်ငံတွေအများကြီးရှိတာပဲအာဆီယံနိုင်ငံတွေရောစက်နိုင်ငံတွေရောဘယ်နိုင်ငံကမှဒီနိုင်ငံက regional view ဆိုတိကြနေပါလို့မပြောပဲနဲ့ဘာမှဆိုင်တဲ့ way ကကောင်းတာသိကြတဲ့သင်တို့တင်နေတယ်ပြောလို့ဆိုတော့ကျွန်တော်တို့ကဒါမဟုတ်ဘူးအဲ့ဒါ
မစ္စတာဂမ်ဘရီနဲ့တွေ့ဆုံဖို့တင်ပြထားတဲ့တိုင်းသားနိုင်ငံရေးပါတီကိုယ်စားလှယ်တွေနဲ့88မျိုးဆက်ကျောင်းသားတွေကိုလည်းဒီကနေ့အထက်ထိကုလသမဂ္ဂဘက်ကဘာမှအကြောင်းပြန်တာမရှိသေးဘူးလို့သိရပါတယ်။ရန်ကုန်မြို့ကအမျိုးသားနိုင်ငံရေးသမားဦးဝင်းနိုင်ကလည်းမစ္စတာဂမ်ဘရီထံကိုဒီကနေ့အိတ်ဖွင့်ပေးစာတစ်စောင်ပို့ပါရတယ်။လက်ရှိအမျိုးသားညီလာခံကိုမြန်မြန်ပြည့်ပြတ်အောင်တိုက်တွန်းနေကြတဲ့အယူအဆကိုသူ့ဘက်ကသဘောမတူနိုင်တာလို့ဦးဝင်းနိုင်ကဗီဒီယိုကိုခုလိုရှင်းပြပါရတယ်။
ဒီညီလာခံကနေပြီးတော့ကျွန်တော်တို့ဗမာနိုင်ငံရဲ့အသက်သွေးကြောဗမာရေးကြီးတဲ့ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေစီရင်ရေးကိုရေးဆွဲချက်မှာပါအဲ့တော့ဒီလိုရေးဆွဲဖို့ကအခုခြေခံချပေးထားတဲ့104ချက်မူကိုခြေခံပြီးရေးဆွဲဖို့ဆိုတဲ့နေရာမှာဒီတိုင်းလူပြည်သားရဲ့လိုအပ်ချက်တိုင်းပြည်ရဲ့လိုအပ်ချက်နော်ဒီမိုကရေစီစနစ်နဲ့ထူထောင်ရေးအတွက်အထောက်အကူဖြစ်ဖို့အဲ့ဒီဟာတွေကဟိုအခြေခံထဲမှာခိုင်ခိုင်မာမာပါမှဖြစ်မှာပါအဲ့ဒီလိုမှမဟုတ်ရင်ကျွန်တော်တို့ကရှေ့လျှောက်ပြီးတော့နှစ်ပေါင်းများစွာငင်းပွားပြီးတော့ရင်ဒီအပေါ်မှာတိုက်ကြခိုက်ကြဖမ်းကြစီးကြတတ်ကြဖြတ်ကြတွေအထီတော်ဖြစ်လာနိုင်ပါတယ်
။မစ္စတာဂမ်ဘရီဟာအခုညနေပိုင်းမှာတော့ရန်ကုန်စုလေဖျားကြီးကမွတ်စလင်ဝတ်ပြုကြောင်းတစ်ခုမှာဝတ်ပြုခဲ့ပြီးတော့ညပိုင်းမှာတော့နိုင်ငံကြီးဝန်ကြီးဦးညာဝင်းရဲ့မျက်စာစာပွဲကိုတက်ရောက်မှာဖြစ်ပါလေ။အဲ့ဒီမှာမြန်မာစစ်ကောင်စီအတွင်းမှုတက်ဒုတိယဗိုလ်ချုပ်ကြီးသိန်းစင်လည်းတက်ရောက်မယ်လို့သိရပါတယ်။မစ္စတာဂမ်ဘရီအနေနဲ့မလက်ဖြံမှာတော့မြို့တော်တည်နေပြီးတော့ကိုတွားရောက်ဖို့ရှိတယ်လို့သိရပါတယ်။ဒါပြင်တော့မြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာဒီမိုကရေစီအကောင်ဆောင်ဒေါက်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့သိရပါတယ်။ဒါပေမဲ့လည်းဒါကတော့နေပြီးတော့မှမြန်မာစစ်အာဏာပိုင်တွေနဲ့တွေ့ဆုံပြီးအခြေအနေပေါ်မှာလည်းတည်တယ်လို့ခန့်မှန်းမှုတွေရှိပါတယ်။နေပြီးတော့မှတော့ဘယ်သူနဲ့တွေ့ဆုံမလဲဆိုတာအတိအကျမသိရသေးပေမဲ့အရင်ခေါက်ကလိုပဲမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးတန်းရွှေအမှုပြုတဲ့အဖွဲ့နဲ့ပဲတွေ့ဆုံဖို့ရှိတယ်